အမေရိကန်ပြည်ထောင်စုကိုအင်တာနက်ဆိုင်ဘာထိုးဖောက်တိုက်ခိုက်တာတွေလုပ်ဖို့ကြိုးစားမှုနဲ့ဆက်ဆက်ပြီးတော့ရုရှားနိုင်ငံသားတအူးကိုချက်ပြည်သူသမ္မတနိုင်ငံဖရက်မြူရောမှာချက်ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့အမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကဒီကနေ့ဖမ်းဆီးလိုက်ပါတယ်။လာမယ့်ဒီအမေရိကန်သမ္မတရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ကြိုးစားတာမှာအမေရိကန်ဌာနတွေကိုရုရှားဆိုရကစိုက်ဘာတိုက်ခိုက်တာတွေလုပ်နေတယ်လို့ဆိုပြီးအမေရိကန်ဆိုရကရုရှားကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရားဝင်ဆွတ်ဆွဲထားတာပါ။ဒီဆွဆွဲချက်နဲ့အခုဖမ်းဆီးခံရတဲ့သူဆက်ဆက်မှုရှိသလားဆိုတာကိုတော့ရဲတပ်ဖွဲ့ကတစုံတရာပြောဆိုတာမရှိသေးပါဘူး။ချက်ပြည်သူသမ္မတနိုင်ငံရဲတပ်ဖွဲ့ပြောခင်ရဒေးဗစ်ရှွန်ကတော့အသေးစိတ်အကြောင်းအရာတွေကိုမပြောဘဲရုရှားနိုင်ငံသားတအူးကိုအဓိကထားရှာဖွေခဲ့တာမှအအောင်မြင်မြင်ဖမ်းဆီးနိုင်ခဲ့တယ်လို့ပြောပါရယ်။တန်တရာရှိသူကိုဖရက်မြို့တော်ကတဲခုကန်တစ်ခုမှဖမ်းဆီးခဲ့တဲ့အကြောင်းနဲ့ဖမ်းဆီးချိန်မှာအဲ့ဒီလူဒီလဲကျသွားခဲ့တာကြောင့်သူ့ကိုစိတ်ယုံမပို့ခင်မှာအရေးပေါ်ကုသတာတွေလုပ်ပေးခဲ့ရတဲ့အကြောင်းလဲရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။အခုဖမ်းဆီးထားတဲ့သူကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးတဲ့မသိကိုတော့ချက်တရားရုံးကဆုံးဖြတ်မှာဖြစ်တယ်လို့လည်းဖော်ပြထားပါရယ်။ဘယ်လိုချိန်မှာဖြစ်မယ်ဆိုတာကိုတော့ပြောမထားပါဘူး။လာမယ့်အမေရိကန်ရွေးကောက်ပွဲမှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်အနေနဲ့ပြန်ဘက် Hillary Clinton ကိုအနိုင်ရအောင် Russia ကကူညီပေးနေတယ်လို့ဆွဆွဲခံထားရပေမဲ့ Russia သမ္မတကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါရဲ့ရှင်။